တော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအခုတစ်ပတ် RFA တနင်္ဂနွေစကောင်းအစီအစဉ်မှာအမေရိကန်ပြည်အောင်စုဥရောပသမဂ္ဂ EU အာဆီယံအစရှိသဖြင့်မြန်မာနိုင်ငံကိုခက်စိတ်စိတ်ရောက်လာပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကိုလာရောက်လေ့လာနေကြတာတွေ့ရပါတယ်ဒီအခြေအနေတွေကနေမြန်မာနိုင်ငံအပေါ်အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့မူဝါဒအပေါ်စိုးကြိုးကောင်းကြိုးတက်ရောက်မှုရှိမရှိမြန်မာနိုင်ငံမျိုးသားပြန်လည်တင်းမြဲရေးမှာဘယ်လိုအကျိုးတွေဖြစ်လာနိုင်မလဲနောက်ပြီးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေမှာဘလောက်ပြီးတော့အကျိုးသက်ရောက်မှုတွေရှိမလဲနောက်ဆုံးမြန်မာပြည်သူတွေပေါ်အဆိုးအကောင်းရေရိုရေရှည်မှာဘာတွေဖြစ်လာနိုင်မလဲဆိုတာတွေကိုကျွန်တော်ဆွေးနွေးသုံးသပ်ဖို့ပြင်ဆင်ထားပါတယ်။အဲပထမဆုံးသကဝိုင်းမှာပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေနဲ့မိတ်ဆက်ပေးကြပါမယ်ခင်ဗျာ။အဲပထမဆုံးပုဂ္ဂိုလ်ကတော့ဒီအမေရိကန်ပြည်အောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာတက္ကသိုလ်ကဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီရေးရာဗဟိုဌာနကလက်ထောက်ညွှန်ကြားမှုဒေါက်တာစလိုင်းငုံကျုံးလျံဖြစ်ပါတယ်။အဲဒုတိယပုဂ္ဂိုလ်ကတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့ကအပြည်တော်စုမြန်မာနိုင်ငံအဝေးရောက်ညောင်မောင်ဆိုရ NCGUV ကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းတွန်းဖြစ်ပါတယ်။တတိယနဲ့နောက်ဆုံးပုဂ္ဂိုလ်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေလန်ဒန်ဒါနာခွဲကဒေါက်တာဝင်းနိုင်ဖြစ်ပါတယ်ခင်ဗျ။ဆရာတို့နေကောင်းကြပါလားခင်ဗျ။ဟု
တ်ကဲ့ခင်ဗျာကောင်းပါတ
ယ်။ကောင်းပါတယ
်။ဟုတ်ကဲ့ဗျ။ဒီပထမဆုံးလေကျွန်တော်တို့ပြီးခဲ့တဲ့လတည်းကစပြီးတော့အခုချိန်ထိပေါ့နော် EU ကကိုယ်စားလှယ်တွေနောက်ကုလသမဂ္ဂကိုယ်စားလှယ်တွေနောက်အာဆီယံခေါင်းဆောင်တွေနောက်အမေရိကန်အထူးကိုယ်စားလှယ်ဒီမစ္စတာဒရစ်မစ်ရှယ်တို့လို့ဆိုရင်ဒီဒီကဲလာထဲမှာပဲနှစ်ခေါက်ခက်စိတ်စိတ်သွားတာတွေ့ရပါတယ်ခင်ဗျာဒီသွားတဲ့ခီးစဉ်တွေမှာလည်းမြန်မာအစိုးရဘက်နဲ့ရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပါတွေ့ပြီးတော့ဆွေးနွေးတာတွေနောက်ပြီးတော့နိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံတာတွေလည်းရှိပါတယ်ခီးစဉ်တွေပြီးမှပြောတဲ့ဒီသုံးသက်တဲ့မှတ်ချက်တွေထဲမှာဒီအပြုသဘောဆန်တဲ့မှတ်ချက်ပေးတာတွေလည်းရှိပါတယ်ဆိုတော့ဒီအခြေအနေတွေကိုခြုံပြီးတော့သုံးသပ်မယ်ဆိုရင်ဒီအနောက်နိုင်ငံတွေရဲ့နိုင်ငံသားရဲ့မူဝါဒမှာတစုံတရာထူးထူးခြားခြားဖြစ်လာနေတယ်လို့ယူဆစရာရှိပါလားဗျအဲဒေါက်တာစလိုင်းအင်ဒရူးအငုံကျုံးလျံကပဲဆက်ပြီးတော့ဆွေးနွေးပြပါလားခင်ဗ
ျဟုတ်ကဲ့ဆရာကျွန်တော်အနေနဲ့အခုEU ဖြစ်ဖြစ် US ဖြစ်ဖြစ် ASEAN ဖြစ်ဖြစ်ဒီလွန်ခဲ့တဲ့တလနှစ်လအတော်တွင်းမှာပြည်ထောင်စုမြန်မာနိုင်ငံကိုတွားပြီးတော့ခက်စိတ်စိတ်နဲ့တွားပြီးတော့ပြောဆိုနေတဲ့အတွေ့သူတို့ရဲ့ policy ပြောင်းလဲတယ်လို့ကျွန်တော်မယူဆပါဘူးဒါပေမဲ့ထူးဆန်းတာနဲ့ထူးခြားတာတစ်ခုကEU ဖြစ်ဖြစ် American ဖြစ်ဖြစ် ASEAN ဖြစ်ဖြစ်ပြည်ထောင်စုမြန်မာနိုင်ငံကိုတွားတဲ့အချိန်မှာသူတို့မှတီချာတဲ့ခိုင်လုံတဲ့တူညီတဲ့ဟိုပါဒီသူတို့ဥတီချက်ရှိပါတယ်နံပါတ်1ကဒီ between six ရဆဲရေးအတွက်ဒီလက်နက်ကင်ပြိပက်ခကိစ္စကိုအပြစ်ခတ်ရဆဲပြီးတော့တိုင်းတာလက်နက်ကင်အဖွဲ့စီအားလုံးနဲ့ငင်းချိုင်းဆွေးနွေးပါနံပါတ်2ကအခုထောင်ထဲမှာကြံနေသေးတဲ့ဒီနာဝတာနာအဖာလက်ထဲကဖန်ထားတဲ့စစ်ဆိုးရလက်ထဲကဖန်ထားတဲ့လူတွေအားလုံးကိုလွှတ်ပေးပါအခုလက်ရှိလွန်ခဲ့တဲ့2လ3လအတွင်းပြုပြင်ပြောင်းလဲမှုတွေတစ်ခုပြီးတစ်ခုလွတ်တော်ထဲကလုပ်နေတဲ့ကိစ္စကိုအချိန်အဟုန်မြင့်ပြီးတော့လုပ်ပါဒါလုပ်လို့ရှိရင်တို့အနေနဲ့တတ်နိုင်တဲ့ဖက်ကနေတို့ရဲ့ policy တွေပြောင်းလဲပြီးတော့အကူအညီပေးဖို့ရှိပါတယ်ဆိုတော့ဒရင်းစကားကိုဒီလက်ရှိသမရဦးသိန်းစင်ဦးဆောင်တဲ့အစိုးရကိုတို့သွားပြောနေတာပဲဖြစ်ပါတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါဗျာဒါဆိုရင်ဒေါက်တာဝင်းနိုင်ရဲ့သုံးသပ်ချက်ကိုလည်းကြားပြသေးလားခင်ဗျာ
ဟုတ်ကဲ့ဒီခုပြီးခဲ့တဲ့ရသက်တပအနေငယ်တွင်မှာမြန်မာပြည်ရဲ့နိုင်ငံရေးဆုလုလုလုဖြစ်လာတယ်ပေါ့ဗျာအဓိကတော့အမတော်စုနဲ့ဟလာဒီသမရဟလာဦးသိန်းစင်တို့တွေ့တဲ့ကိစ္စမှာနောက်ဦးအောင်ကြည်နဲ့တွေ့တဲ့ကိစ္စမှာသူပြင်းပြင်းထန်ထန်ဒီကြည်ချင်းအဖြစ်တော့သူတို့ရဲ့ဒီအာဘော်ရပေါ့နော်အထူးသဖြင့်အမတော်စုရဲ့အာဘော်ရဆိုလို့ရှိရင်ဒါပြောင်းလဲဖို့အခြေအနေပြောင်းလဲလာနိုင်တယ်ဆိုတာမျိုးတော့ကျွန်တော်တို့လက်ခံလို့ရတာပေါ့နော်အပြီးတော့လည်းခုနပြောတဲ့ဧည့်သည်နိုင်ငံသားဧည့်တွေကလည်းခက်စိတ်စိတ်ဟာလာဒီအပတ်တူပြီးတဲ့ပတ်တူမှာပဲဟာလာလာကြတယ်ဆိုတော့သူတို့လည်းပုံပြီးစိတ်ဝင်စားတာတော့တာပေါ့သို့တော်လည်းအပြောသာရှိရဲ့နော်လက်တွေ့တော့တိတ်မပါသေးဘူးပေါ့ဗျာလူလူခွေဖောက်ပေါ့ဖောက်ချုပ်ဖောက်မှုတွေတိုင်းသားတွေပေါ်မှာဆက်ဆံတာပြုမှုချက်တွေနော်နောက်တစ်ခုကထောင်းအကျဉ်းသားတွေမလွတ်သေးတဲ့အနေငယ်ပဲလှုပ်ပြီးတော့အကျဉ်းသားမကြသေးရင်ပဲပြီးတဲ့ပတ်တွင်ကပဲဟလာဒီဆန္ဒပြတဲ့အကျဉ်းသားတွေကိုတိုက်ပိတ်တာတွေရေဖြတ်တာတွေဟလာထောင်းဝင်လာပိတ်တယ်ဒါတွေဟာအင်မတန်အာဏာရှင်ဆန်တဲ့တည်ဥဒ္ဒကံတွေပြယုတ်တွေဖြစ်နေသေးတယ်အာဏာရှင်ရဲ့ငွေသက်တွေရှိနေသေးတယ်ဒါကိုကြည်ရဖြစ်တော့သူတို့ဟာကျွန်တော်တို့ယုံကြည်ရလောက်တဲ့အခြေအနေတော့မရှိသေးဘူးဟလာသို့တော်လည်းနိုင်ငံများဟလာနောက်နိုင်ငံကကိုယ်စားလှယ်တွေကတော့သူတို့ သူတို့ဘာလုပ်နေသလဲဆိုတာလက်တွေ့သွားပြီးတော့ practically ပေါ့နော်လက်တွေ့စုံစမ်းနေတဲ့ပြောဆိုနေတဲ့ကဏ္ဍကြောင့်ရှိလို့သွားပြီးတော့သွားပြီးတော့လက်တွေ့ဆွေးနွေးကြတယ်လို့ကျွန်တော်ထင်တယ်။ဘာပဲဖြစ်ဖြစ်အကောင့်ဘက်ကတော့ဥတီလာပြီးလို့တော့ယူဆတယ်သူတို့လက်တွေ့မှာတော့ကြာရုပ်ကတော့တာရကတွေကတော့တိတ်အတိအကျ concrete ပေါ့နော်အေးမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဒါဆိုဟိုဒေါက်တာတောင်းထွန်းရဲ့အမြင်ကရောဘယ်လိုရှိပါလဲခင်ဗျာဒီအခြေအနေပေါ်မူတည်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ဒီ American ရဲ့ဗမာနိုင်ငံဆိုင်ရာ policy ရော EU ရဲ့ policy ရောစာမူလကလေးอ่ะပေါ့เนาะဒါဒီကျွန်တော်တို့ဒီအဖြူသဘောထိတွေ့ဆက်ဆံရေးမူနဲ့တစ်ဖက်မှာဒီ democracy ရေးနဲ့လူ့ခွင့်ရေးတိုးတက်ပြောင်းလဲမှုတွေအတွက်ဖိအားပေးဒီနှစ်ခုကိုချိန်တွဲပြီးတော့လှုပ်ဖို့မူပါပဲအရင်တော့ကဆိုလို့ရှိရင်ဒီထိတွေ့ဆက်ဆံရေးဘိုင်းမှာအစိုးရဘက်ကနေပြီးတော့ဒါလမ်းဖွင့်မပေးတဲ့အနေအထားနေပြီးတော့ခုပြီးခဲ့တဲ့3-4လအတွင်းမှာပြည်တွင်းမှာဟလာဒီဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာသလိုဒီနိုင်ငံတကာဆက်ဆံရေးမှာလည်းခုနဒီသဘောတူညီဆက်ဆံရေးကွက်ကိုပို့ပြီးတော့လမ်းပွင့်လာတာတွေ့ရတာပေါ့နော်ဆိုတော့ဗမာနိုင်ငံမှာအခုဆိုလို့ရှိရင်ဒါဒီဦးသိန်းစိန်ဆိုရဘက်ကနေပြီးတော့ပြည်ပြင်ပြောင်းလဲရေးအတွက်ဂရီစကားတွေကတော့ကျွန်တော်တို့တော်တော်ကြားနေရတာပေါ့ဒီဂရီစကားတွေကတကယ်အကောင့်ထဲပေါ်မှုရှိသလားပဲလမ်းကြောင်းဘက်ကိုဥတီသွားနေသလဲဆိုတာတွေကိုနိုင်ငံတကာကဒါအကဲဖြတ်ချင်သလိုပဲနော်ကျွန်တော်တို့ဒီပြင်ပြောင်းလဲရေးအတွက်ဘလို့တန်တမာရေးရဝင်ရောက်ဆောင်ရွက်နိုင်မလဲပေါ့တန်တမာရေးရဆောင်ရွက်နိုင်တဲ့ ქვენ ရှိလာတဲ့အနေအထားတော့ရှိပါတယ်ဒါကြောင့်လည်းပဲအခုလိုမျိုးလှုပ်ရှားနေကြတာလေကျွန်တော်တို့တွေ့နေရတာပေါ့လေအဲနောက်တစ်ခုကတော့ဒါခနေ့20ရာစုနှစ်မှာဟလာဒီ American အတွက်ကော EU ကမ္ဘာလုံးဆိုင်ရာဒီစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုမှာဒါအာရှရဲ့ရာစုနှစ်လို့ဒါသာယူဆကြတယ်အဲဒီအခါကျတော့ဒီဗမာနိုင်ငံလည်းပဲဒီအာရှဒေသမှာစီးပွားရေးရပဲကြီးကြီးလုံခြုံရေးရပဲကြီးကြီးမြန်မာမဟာဗျူဟာမြောက်နေရာဖြစ်တဲ့အတွက်ကြောင့်မလို့ဒါအခွင့်အလမ်းပေါ်လာတော့တဲ့ပြိုင်နဲ့ဒီ EU ပဲဖြစ်ဖြစ် US ဖြစ်ဖြစ်ဒီဆက်ဆံရေးတွေကိုတိုးမြင့်နေတာတွေရှိပါတယ်ဒါပေမဲ့လို့ဒီဆက်ဆံရေးတိုးမြင့်ဆောင်ရွက်မှုတွေကလည်းပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီလူ့အခွင့်အရေးတိုးတက်ပြောင်းလဲမှုတွေနဲ့သွားပြီးတော့ကျွန်တော်တို့ဆက်ဆက်နေတယ်တိုးတက်ပြောင်းလဲမှုတွေမရှိဘဲနဲ့လည်းဒီဆက်ဆံမှုတွေကိုတိုးမြင့်လို့မရတဲ့အဲကျွန်တော်တို့ဒီစီးပွားရေးပိတ်ဆို့မှုတွေဟလာဒီတန်တမာရေးနဲ့ဆိုင်ရင်တဲ့policy တွေချမှတ်ထားတာတွေရှိတော့ဒါနေသားတွေကိုအကောင့်ဘက်ကိုပြောင်းလဲအောင်အတွက်အဲသွားပြီးတော့ဒီတိုက်တွန်းအားပေးမှုတွေလုပ်နေတာတွေတော့ကျွန်တော်တို့တွေ့နေရပါတယ်
ဟုတ်ကဲ့ကျွန်တော်ဒုတိယမိကွန်းကဒီဒေါက်တာသွန်းပြောသွားတဲ့ဒီနိုင်ငံတကာကဒီမြန်မာနိုင်ငံရဲ့အနေအထားပေါ်မှာမဟာဗျူဟာမြောက်သုံးသပ်ကြတဲ့အချက်လဲကျွန်တော်ဟိုဆွေးနွေးဖို့ပြင်ထားပါတယ်ဘာလဲဆိုတော့ဒီတရုတ်နိုင်ငံရဲ့ကိစ္စပေါ့နော်ဒီမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့ဒီဩဇာကံဖြစ်နေတဲ့ဖြစ်လာခဲ့တဲ့တခြားအလုံးပေါ့နော်နောက်ဒီတရုတ်နိုင်ငံရဲ့မဟာဗျူဟာကျတဲ့နေရာမှာရှိတယ်အဲနောက်ပြီးတော့ဒီဘင်္ဂလားပင်လယ်အော်ဘက်ကိုထွက်ပေါက်အနေနဲ့မြန်မာပြည်ကိုအသုံးပြုနိုင်မှုတရုတ်နိုင်ငံဟာနှစ်ပေါင်းများစွာစူးစမ်းပြီးအောင်မြင်လူဆဲဆဲလည်းရှိနေရပေါ့ဗျာအဲ့လိုအခြေအနေမျိုးမှာရုပ်တရက်ဆိုသလိုဒီဒီမြေဆုံရေကာတာစီမံကိန်းကိုရက်လိုက်တယ်ရက်လိုက်တဲ့အခါမှာဒီအမေရိကန်နဲ့ဒီအနောက်နိုင်ငံတွေဟာဒီမိုကရေစီရေးနဲ့နိုင်ငံတကာအကျိုးစီးပွားရေးတွေနဲ့ပတ်သက်ပြီးတော့ထိတွေ့ဆက်ဆံမှုဟာအော်ဒီနီယာတော့တကယ်တမ်းဟိုပြောင်းလဲမှုတစ်ခုရှိလာပြီလားဆိုတော့အမြင်နဲ့ပေါ့နော်သူတို့ခုဗမာပြည်ကိုသွားကြတယ်တဖက်မှာလည်းအနောက်နိုင်ငံတွေအထူးသဖြင့် American ဆိုးအနေနဲ့ပေါ့နော် American ဆိုးအနေနဲ့အဲဒီမြန်မာနိုင်ငံကိုဒီချိန်ဟာချင့်ကပ်ဖို့အကောင်းဆုံးချိန်မှာဆိုပြီးတော့ဘာမဖက်ရောဘတ်တေလာတို့ပြီးခဲ့တဲ့ဒီစင်ကာပူမှာထုတ်တဲ့ straight time မှာရေးသလိုပေါ့ဝင်ချိန်ရောက်နေပြီဒီချိန်မှာဝင်ပေးပါဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုပြောကြဆိုကြရေးကြရလည်းရှိပါရဲ့ဗျဆိုတော့ဒီတရုတ်နိုင်ငံရဲ့အနေအထားနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးတခါတရုတ်နိုင်ငံနဲ့မြန်မာမြစ်ဆိုရေကတာရက်ဆိုင်အပြီးပေါ်လာတဲ့အပြောင်းလဲပေါ့နော်ဒီနိုင်ငံတကာအမြင်မှာဒီအပြောင်းလဲရတော်တော်ကြီးရလို့သူတို့ကယူဆပါရဲ့ဗျဆိုတော့အဲ့ဒီပုံမှာဒီတရုတ်နိုင်ငံဘက်ကိုစဉ်းစားပြီးတော့မြန်မာကိုချင်းကပ်တာလည်းရှိရလို့ဆိုပါရဲ့ဒါကိုလည်းကျွန်တော်ဒေါက်တာတောင်းတောင်းကပဲစပြီးတော့ဆွေးနွေးပြပါလားဗ
ျဟုတ်ကဲ့ဟိုကျွန်တော်တို့နေရာအနေထားကဒီကိုယ့်ရဲ့မာဒူဟာမြောက်နေရာမှာဒီရှိမှုဒီအခြေခံပုံမှာကျွန်တော်တို့ဗမာပြည်နဲ့ဗမာပြည်သူလူထုအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်အောင်ဒါကျွန်တော်တို့လုပ်ကြရမှာပဲဒီလုပ်ဖို့လည်းအခွင့်အလမ်းတော့ကျွန်တော်တို့ရှိပါတယ်နော်ဟိုတရုတ်နိုင်ငံနဲ့ပတ်သက်လို့ရှိရင်ဒါကျွန်တော်တို့အင်းနီနာချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ပဲနေထားမှာပဲဖြစ်ဖြစ်ကျွန်တော်တို့ခေါင်းပုံနဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးရတော့လုပ်ရမှာပါပဲသို့တော်လည်းကိုယ့်ရဲ့တိုင်းပြည်အကျိုးစီးပွားအတွက်ဆိုလို့ရှိရင်အဲကျွန်တော်တို့ရဲ့နိုင်ငံခြားဆက်ဆံရေးနယ်ပယ်ကိုတော့ချက်ထွင်ဖို့လိုပါတယ်အဲကျွန်တော်တို့ကဟလာကန့်တတ်ထားတဲ့နိုင်ငံခြားဆက်ဆံရေးရှိမဲ့အစားတကဘာမှာပဲပေါင်ကတ်ထားမဲ့အစားအဲကျွန်တော်တို့တကယ်ဒီကဘာအင်အားကြီးနိုင်ငံအားလုံးနဲ့ကဘာစီးပွားပဲအားလုံးနဲ့ကျေပြန့်နဲ့เนาะဒီကျွန်တော်တို့ဒ ဒီတန်းတူညီမျှမှုတဲ့ရှိတဲ့အခြေခံပေါ်မှာအဲသူ့အကျိုးကိုအကျိုးပေါ်မှာအဲရရှိနိုင်တဲ့စီးပွားရေးဆိုင်ရာဟလာပူးပေါင်းဆောင်ရွက်မှုတွေဟလာတန်တမာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုပါတယ်အဲဒီဘယ်နိုင်ငံပဲဖြစ်ဖြစ်ကျွန်တော်တို့ဆက်ဆံရေးကိုကြည့်တဲ့အခါမှာအဲတစ်ဖက်ဆောင်နဲ့နော်ကိုပြည်သူလူထုအကျိုးစီးပွားနဲ့ဆန့်ကျင်ပဲဖြစ်တဲ့ဒီအမျက်ထုတ်မှုမျိုးတော့ဒါလက်ခံလို့မရဘူးသို့တော်လည်းပဲနှစ်ဖက်နှစ်ဖက်အကျိုးရှိမယ်ဆိုရင်တော့ဒါကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားတဲ့အထူးသဖြင့်ကျွန်တော်တို့လည်းပဲအိမ်နီးချင်းနေနဲ့ကောင်းမွန်တဲ့ဆက်ဆံရေးဆက်ပြီးတော့ထိန်းသွားဖို့ရှိပါတယ်အဲ့တော့ခုနေထားမှာကတော့ဒါဒီ American နဲ့ EU ဘိုင်းအနေနဲ့တို့ရဲ့ဒီကမ္ဘာလုံးဆိုင်ရာမဟာဗျူဟာမှောက်စဉ်းစားမှုနဲ့ချဉ်ကပ်တာဖြစ်သလိုပြောင်းလဲဖို့အတွက်အလားအလာတွေရှိတဲ့အတွက်အဲဒီတွန်းအားပေးတာလည်းနှစ်ခုစလုံးပါတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ဗျာဒေါက်တာဝင်းနိုင်ရဲ့အမြင်လည်းပြောပါအောင်ဗျာဒီတရုတ်နိုင်ငံနဲ့မြန်မာဆက်ဆံရေးရနေပြီးတော့ဒီနောက်နိုင်ငံတွေရဲ့ချင်းကပ်မှုနောက်ပြီးတော့ဒေါက်ဆန်းစုတီနဲ့အာဒီဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးမှုနောက်ပိုင်းဖြစ်လာတဲ့ဒီနိုင်ငံရေးအပြောင်းအလဲတွေဒီပုံမှန်အသုံးသက်ပြပါလားခင်ဗျာ
ဟုတ်ကဲ့အဲအများသိကြတဲ့အတိုင်းပဲလေတရုတ်ကတော့ကျွန်တော် geopolitics ခေါ်တာပေါ့ခင်ဗျာပြောတဲ့ဆန်ပထဝီအနေနဲ့နိုင်ငံရေးအနေထားရပုံမှန်ပြုသိစိတ်ဝင်စားတယ်စိတ်ဝင်စားအလိုလေသူဟာအမြဲတမ်းချစ်ကပ်ခဲ့တယ်သူတပြင်းတော့ဒီပြီးသွားတဲ့စေအုပ်စုရဲ့အစိုးရလက်ထက်မှာသူတို့အောင်မြင်ဆုံးပေါ့ဗျာအဲဒါပေမဲ့မနစ်တနည်းအပဲအမေရိကန်ပြီးကနေပြီးတော့ဟလာဒီစီးပွားရေးဆိုင်ရာအဖွဲ့တစ်ခုကနေပြီးတော့တုံ့တက်လိုက်တဲ့ခါကျတော့ဒီစီးပွားရေး corruption မှာလက်ထိုးမှုလက်ဆားမှုတွေမှာလက်ထိုးမှုမှာအကြီးအကျယ်ဆုံးဟာတရုတ်နဲ့ရုရှားကအများဆုံးပဲတဲ့သူတို့ဟာနိုင်ငံတကာမှာလှည့်ပြီးတော့လက်ထိုးတဲ့နေရာမှာသူတို့နိုင်ငံဟာအမြင့်ဆုံးဒီအနည်းဆုံးအနည်းဆုံးကတော့ဆွီဒင်နဲ့ဟော်လန်နဲ့ဖြစ်တယ်ဆိုတာပြောပြတယ်။တော့အဲ့တော့ဆိုလိုရချင်တာကတရုတ်ဟာကိုကျိုးသူတို့အတွက်ဆိုရင်ဘာမဆိုဟာစီးပွားရေးမျက်စိနဲ့ business minded ပုဂ္ဂိုလ်ပေါ့ဗျာ။အဲ့ဒီလိုပဲခလာဒီသူတို့အတွက်ပဲကြည့်ပြီးကျွန်တော်ပမာပြည်ရဲ့အဲရှိတဲ့အနှစ်သာရတွေအားလုံးကိုသူကထုတ်သွားတာပဲတတော်တွေရောတရားစတာတွေရောဟာတတ်ထူတွေရောအကုန်တန်းငွေတွေရောအကုန်လုံးသူထုတ်သွားတာအခုလည်းဆက်ထုတ်လို့ဆိုတော့ကအထူးသဖြင့်သူတို့ထုတ်ပြီးတော့နေတဲ့အချိန်မှာအခုဒီမြစ်ဆွန်ကိစ္စဖြစ်သွားတာမှာသူတို့တော်လေးတုံ့ထုတ်သွားတယ်အထူးသဖြင့်အဲကျွန်တော်ကြားလာတော့တရုတ်အစိုးရကအမေရိကန်နဲ့အခုလိုပို့ပြီးတော့ပူးပေါင်းသွားတော့တော်တော်လေးသူတို့တုံ့ထုတ်ချောချနေတယ်လို့ကျွန်တော်ကြားသိရပါတယ်အဲ့တော့ဒါဖြစ်တာလည်းသူတို့တော့မဆမ်းမှုကြီးသူတို့ကအဓိကသူတို့ရဲ့စီးပွားရေး business minded ဆိုတဲ့အတိုင်းပဲရှိတဲ့ခါကျတော့တကယ်လို့အမေရိကန်နဲ့အမေရိကန်နဲ့နောက်ဆုံးနဲ့ပူးပေါင်းသွားလို့ရှိရင်သူတို့ရဲ့စီမံကိန်းတွေဘာဖြစ်သွားမလဲသူတို့ရဲ့ဟလာဒီစီးပွားရေးဟေးစီမံကိန်းတွေဘယ်လိုများထိခိုက်လာမလဲဆိုတာမျိုးဖြစ်လာနေတယ်သူတို့ဖြင့်အဲအမတော်စုနဲ့ဦးသိန်းစိန်တို့တမနာတို့တွေ့တဲ့ဒီနောက်ပိုင်းမှာသူတို့ပို့ပြီးစိုးရင်လာတယ်လို့ကျွန်တော်ကြားသိရတယ်အဲ့တော့ဒါကလည်းဒါပြည်သူတွေရဲ့အကျိုးအရလုပ်တယ်လို့ဦးသိန်းဆိုင်ကနေပြီးတော့ကြေညာတယ်ပြည်သူတွေရဲ့အတောင်နားထောင်မလို့ဟိုသူတို့ကြေညာတယ်ဘယ်လောက်ထိနားထောင်မလဲဘယ်လောက်ထိလက်တွေ့လုပ်မလဲဆိုတော့ကျွန်တော်မသိသေးဘူးပေါ့နော်ဒါကြောင့်တရုတ်တင်းစားတွေကဆိုတော့မတော်စုမကောင်းကြောင်ကိုအမြဲတမ်းပုတ်ခတ်ရေးနေတယ်လို့ကျွန်တော်သိရတယ်ဒါတွေလည်းကျွန်တော်အနေနဲ့သိချင်မပြတ်သိထားဖို့လိုတယ်ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒီအာဆီယံနိုင်ငံတွေကဟိုမြန်မာနိုင်ငံရဲ့အခြေအနေကိုလာပြီးတော့လေ့လာကြတယ်ဥပမာအင်ဒိုနီးရှားနိုင်ငံသားကဝန်ကြီးကပြီးခဲ့တဲ့28ရက်နေ့ကဗမာပြည်မှာသတင်းစာချုပ်လည်းလုပ်တယ်နောက်ပြီးတော့သတင်းဌာနတစ်ခုနဲ့အင်တာဗျူးတစ်ခုမှာသူကပြောလဲဆိုတော့မြန်မာနိုင်ငံရဲ့အခြေအနေဟာတဲ့ irreversible နောက်ကျောင်းပြန်လှည့်လို့မရနိုင်တဲ့အခြေအနေရောက်နေပါပြီလို့သူကအဲ့လိုသူပြောတယ်ဗျနောက်တစ်ချက်ကအခုမလေးရှားဝန်ကြီးချုပ်ဟောင်းပေါ့မဟာတရားဗမာရောက်နေတယ်သူကနှစ်ချက်ပြောတယ်အာဆီယံနဲ့တဲ့ကြောကြောဝင်းပါပါဆိုပြီးတော့အစိုးရကိုတိုက်တွန်းတဲ့အခုပြီးခဲ့တဲ့3ရက်နေမှာပဲပေါ့နော်3ရက်နေမှာပဲသမရဦးသိန်းစိန်နဲ့သွားတွေ့တယ်တနားရီလောက်ကြာရဲ့လို့ပြောတယ်။ဟိုရေဘူးရအားဖြင့်သူဟာစိတ်ကိုယ်စားလည်းမဟုတ်ဘူးသူအစိုးရတရားဝင်ကိုယ်စားလည်းမဟုတ်မလေးရှားအစိုးရတရားဝင်ကိုယ်စားလည်းမဟုတ်ဒါပေမဲ့သူ့ကိုလက်ခံပြီးစကားပြောတယ်။နောက်မြန်မာနိုင်ငံဘယ်လိုတိုးတက်အောင်လုပ်ရမလဲဆိုတာကြီးမေးတယ်။အဲမြန်မာနိုင်ငံအပြုသဘောပြောင်းလဲနေပြီလို့တွေ့ပြီးတဲ့နောက်မှာသူကမဟာတရားပြောတယ်။ပြောပြီးရဲ့အပြင်သူကသူတို့နိုင်ငံရဲ့အစိုးရရဲ့ဒီဗနာမသတင်းဌာနကိုသူကဘာပြောလိုက်လဲဆိုတော့မြန်မာပြည်ကိုမလေးရှားစီးပွားရေးလုပ်ငန်းရှင်တွေအ мян ရင်းနှီးမြှုပ်နှံမှုလုပ်ကြပါနှမို့ဆိုနောက်ကြကြံနိုင်မယ်ဆိုပြီးတော့သူကတိုက်တွန်းလိုက်တယ်ဗျအဲ့ဒါခုနောက်ဆုံးတက်လာတဲ့သတင်းတွေထဲမှာပေါ့ဗျဆိုတော့အာဆီယံရဲ့ချင်းကပ်ပုံနဲ့နောက်ပြီးတော့မြန်မာနိုင်ငံပေါ်ပြောင်းလဲလာပြီလားဆိုတဲ့မေးခွန်းပေါ်ပေါ့နော်နိုင်ငံတကာကိုယ်စားလှယ်တွေဒီခေါင်းဆောင်တွေမြင်ကြတာတယောက်နဲ့တယောက်မတူတော့မတူနိုင်ဘူးပေါ့နော်ဒါပေမဲ့တနည်းနည်းအားဖြင့်တော့သွားဆင်းနေရတွေ့ရတယ်ပေါ့ဗျဒါဟိုဟိုဒေါက်တာဝင်းနိုင်ငံကစပြီးပြောပြပြပြောလားဗျအ
ဲကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်ကရှင်ထဲမှာစိုးရင်စီတစ်ခုရှိတယ်ဗျ။ဘာလဲဆိုတော့ဒီအခုကျွန်တော်တို့ကြားနေရတဲ့စေအုပ်စုအတွင်းမှာ hard liner နဲ့ soft liner တွေရှိနေသေးတယ်ဆိုတာကိုကျွန်တော်ကအဲ့မှာတော်တော်လေးစိုးရင်နေ။အဲ့ဦးသိန်းစင်ကတော့ဟလာသူယူသားပါတယ်လူကောင်းကြီးပါဆိုပြီးတစ်ဖက်ကပြောပြီးတော့အတော်တော်မတော်စုကလည်းဒါကောင်းတဲ့ဘက်ကိုသွားနေပါတယ်လို့ပြောတယ်။ဒါပေမဲ့တစ်ဖက်ကလည်းဒီ hard liner တွေကြားနေသေးတယ်ဆိုတော့သတင်းတွေရနေတယ်။ တင်းနေရနေတဲ့ခါကျတော့ဒီ hardliner တွေကဘယ်လိုပြန်လာအောင်မလဲ return fire ဘယ်လိုလာအောင်မလဲဆိုတာလေးကျွန်တော်သတိထားဖို့လိုတယ်အဲကျွန်တော်စကားမှုတစ်ခုရှိတယ်လေအဲဒီလေးဆံလည်းစောင့်အောင်ဆိုကြောက်မှာပါညောင်သီးစားခြင်းလေးဆံစောင့်အောင်မယ်ညောင်သီးရွေလားအယုံပေးလို့မရဘူးလေးဆံလည်းစောင့်အောင်ဆိုရဲအဲဥပမာလေးတစ်ခုလိုပဲကျွန်တော်တို့ကသွားခြင်းနဲ့လမ်းဖြစ်စေခြင်းနဲ့လမ်းကြီးပဲကြည့်လို့တော့မရဘူးထင်တယ်အဲ့ဒီခုနလေးဆံဆိုတဲ့ဒီ hardliner တွေကဘယ်လိုတုံ့ပြန်အောင်မလဲနောက်2008မှာလည်းအဲလိုအပ်လို့ရှိရင်စစ်အာဏာပြန်သိမ်းလို့ရတယ်ဆိုတော့ထည့်ထားသေးတယ်အဲ့လည်းခုလိမပြင်သေးဘူးဗျမပြင်သေးတော့ဒီဘက်ကဘလောက်ပဲပြည်သူအတန်နေနားထောင်ပြီးလှုပ်ပြီးတော့ပြည်သူရဲ့လိုအင်ဆန္ဒတွေဖြစ်နေပြီမဲ့တစ်ဖက်ကအဲအုပ်စုရဲ့လက်ရှိနေသေးတယ်ဆိုတော့အဲ့ဒါတော့ကျွန်တော်တို့တော်လေးစိုးရင်ကြာရှိတယ်။ခုနပြောသလိုပေါ့နော်။ဒီကောင်းတဲ့ဘက်ကိုဥတည်နေပြီမှာကျန်တဲ့ဘက်ကလည်းအဲရှိသေးတယ်ဆိုတော့ကျွန်တော်သတိထားဖို့လိုပါလေ
။ဟုတ်ကဲ့ပါ။အခုဒီမေကွန်းမှာပဲကျွန်တော်ထပ်ပြီးဖြည့်မေးချင်တာကဒီNLD ဒီမှတ်ပုံတင်မယ်အခုတလောပေါ့နော်မှတ်ပုံတင်မယ်ရွေးကောက်ပွဲကြားပြတ်ရွေးကောက်ပွဲဝင်လိမ့်မယ်နောက်ဒေါအောင်ဆန်းစုကြည်လွတ်တော်တွေကိုဝင်ကောင်းဝင်လိမ့်မယ်ဒါမျိုးတွေပြောဆိုနေကြတာတွေသုံးသပ်နေကြတာတွေရှိပါရဲ့နောက်တစ်ခါဒီလွတ်တော်တွေဝင်မယ်ဆိုရင်လည်းဒေါအောင်ဆန်းစုကြည်ကိုလေးလေးဆက်ဆက်ကြိုးဆိုပါတယ်ဆိုပြီးတော့ဒီ RFA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာဒီအခုလွတ်တော်နိုင်ရကဥက္ကဋ္ဌမြန်ရပြောခဲ့ဦးရဲ့အလားတူပဲအခုတစ်ပတ်ထုတ်တယ်ဒီတော့မှထုတ်တယ်ရန်ကုန်တိုင်းကြာနယ်မှာဆိုရင်လည်းဥက္ကဋ္ဌမြန်ဒီစကားမျိုးကိုသူ60ရွေးကောက်ပွဲကိုအတိမတ်ပြုရဲပြီးတော့ဘသူဘသူတွေအနိုင်ရခဲ့တယ်ဆိုတာတွေပါပြောပြီးတော့ဗိုလ်ချုပ်ဆန်းချောင်းတောင်ဆန်းစုကြည်ချောင်းဒါမျိုးတွေပြောပြီးတော့ကြိုးဆိုတယ်ဆိုတဲ့အကြောင်းလက်ခံတယ်ဆိုတဲ့အကြောင်းကိုသူဟို publicly ပေါ့ဗျာလူသိရှင်ကြားသူထုတ်ပြောနေပါတယ်ပြီးတော့ဒီအခြေအနေကိုထောက်ရင်ဒီဥက္ကဋ္ဌမြန်ကလည်းချို့သုံးသပ်ကြတာပေါ့နော်သူသုံးသပ်ကြတာဒီစောစောပြောတဲ့hardliner တွေမှာပါတယ်ဆိုပြီးတော့သုံးသပ်တာမျိုးတွေရှိပါတယ်ဆိုတော့အခါကျတော့ဒီအနေအထားမျိုးကသူတို့ဘက်ကပေးနေတဲ့ဒီဟိုအရေးလက္ခဏာကဒီ signal ကဘယ်လိုအတိတ်ပဲများရှိနိုင်ပါလဲဗျတကယ်အပြောင်းလဲလို့သုံးသပ်လို့ရရနိုင်လားဒေါက်တာသုံးဖွင့်ပြောပြအောင်ဗ
ျဟုတ်ကဲ့ကျွန်တော်မြင်တာတော့ဟိုသူ့ကျိုးစီးပွားကိုကျိုးစီးပွားပေါ့နော်လောလောဆယ်မှာတော့အဲ့ဒီကူကတော့အဲသူ့ကျိုးစီးပွားကိုသူ့ကျိုးစီးပွားနဲ့ရောအကန့်ကြီးတဲ့အဲဒီအဖြေရှာမှုတခုအဆင့်တခုကတော့ရောက်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်တစ်ဖက်မှာကဒီနာဖာလက်ရှိအစိုးရအနေနဲ့ကရွေးကောက်ပွဲပြီးသွားတဲ့အခါမှာဒါဒီနိုင်ငံတကာကတရားဝင်အသိအမှတ်ပြုမှုတခုလို့နေတာဟုတ်အဲ့လိုတရားဝင်အသိအမှတ်ပြုမှုဖြစ်ဖို့အတွက်ဆိုတာကအနေနော်ခုနစီဝါရေးဆက်ဆံရေးတွေမှာဒါဒီစီဝါရေးပိတ်ဆို့မှုတွေဖျက်သိမ်းပြီးတော့လမ်းပွင့်သွားဖို့ကိစ္စတွေမှာကဒီဒေါ်အောင်ဆန်းစုကြည်နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်အင်အားစုအားလုံးကနိုင်ငံရေးလုပ်ငန်းစဉ်ထဲမှာပါလာတယ်ဆိုတာကိုသူတို့အနေနဲ့ပြဖို့လိုတာဟုတ်အဲ့ဒီအနေအထားရတော့ဒါကနေ့ကျွန်တော်တို့ဒီပါတီမပုံတဲ့ဥပဒေတွေကိုလာပြန်လဲပြီးတော့ပြင်ဆင်ပေးနေတာလေကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့အဆင့်တစ်ခုမှာကျွန်တော်တို့ဒီအင်အားစုအားလုံးပါဝင်တဲ့ဒီအထူးသဖြင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်တဲ့ဒီနိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်ဖို့သဘောတူညီချက်တစ်ခုကတော့ရသွားနိုင်ပွဲရှိတယ်ဆိုတော့ဒါအားလုံးလည်းခံမှန်းနေကြတာပေါ့နော်အဲသို့တော့ကျွန်တော်အရေးကြီးတာကတော့ကျွန်တော်တို့ဒီတကယ်ပမာပြည်ရဲ့နိုင်ငံရေးရတည်ငြိမ်မှုနဲ့ရရှိဖွံ့ဖြိုးတိုးတက်မှုအတွက်ကျွန်တော်တို့ဘလို့မှဒီ target လို့မရတဲ့ကိစ္စကတော့ကျွန်တော်တို့ပြည်တွင်းစစ်အဆုံးသတ်ရေးနဲ့ဒီတိုင်းရင်းသားအင်အားစုတွေနိုင်ငံရေးဒီလုပ်ငန်းစဉ်ထဲမှာပါလာနိုင်ဖို့เนาะကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါရုံလောက်နေတယ်ကျွန်တော်တို့မလုံလောက်သေးဘူးပေါ့เนาะဒါတစ်ခုပေါ့နောက်အဲ့ဒီအဆင့်ကျော်သွားပြီးတဲ့နောက်ပိုင်းမှာလည်းပဲကျွန်တော်တို့ဗမာနိုင်ငံဟာကျွန်တော်တို့ဒီပုဂ္ဂိုလ်ရေးအပေါ်မှာအခြေခံတဲ့နိုင်ငံရေးမဟုတ်ဘဲနဲ့ကျွန်တော်တို့တကယ်ဒီဥပဒေပေါ်မှာအခြေခံတဲ့ဒီဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုဖြစ်အောင်ဥပဒေအုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်အောင်ဒါလှုပ်ဆောင်မှုတွေလိုတယ်ဒါမှကျွန်တော်တို့တည်ငြိမ်တဲ့ဒီဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးလုပ်ငန်းစဉ်ရမယ်ပေါ့နော်ဆိုတော့ဟိုအနေအထားတွေကကျွန်တော်တို့ရေတိုးအမြင်တစ်ခုတည်းကိုမချီဘဲနဲ့ရေတိုးဆေးမီတိုးနဲ့ကျွန်တော်တို့အပြေရှာတဲ့ဟာမျိုးမဟုတ်ဘဲနဲ့ရေရှည်အမြင်နဲ့လှုပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ကောင်းတယ်အခွင့်ဗမာပြည်အတွက်နိုင်ငံတကာမှာပြန်လဲဝင်ဆန့်ဖို့အတွက်အခွင့်အခါခေါင်းတစ်ခုဖြစ်တယ်ကျွန်တော်တို့အရင်တုန်းကအခွင့်အခါတွေဆုံးရှုံးခဲ့တာတွေအများကြီးရှိပါတယ်ကျွန်တော်တို့အမျိုးသားပြန်လဲတင်မြှင့်ရေးအတွက်เนาะကျွန်တော်တို့အရင်တုန်းကဆွေးနွေးပွဲတွေရှိခဲ့တယ်မျိုးသားညီလာခံရှိကာလရှိခဲ့တယ်2020ရွေးကောက်ပွဲကာလရှိခဲ့တယ်အဲ့ဒီမှာမျိုးသားပြန်လဲတင်မြှင့်ရေးအတွက်အဆိုပြုမှုတွေရှိခဲ့တယ်ဒါတွေကိုလွတ်လွှတ်ရှုခဲ့တယ်အခွင့်အလမ်းတွေဆုံးရှုံးခဲ့တယ်ဒီတစ်ခါအခွင့်အလမ်းတွေမဆုံးရှုံးအောင်အလုံးကြိုးစားဖို့တော့လိုမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဗျာဒီနေရာမှာဟိုမြန်မာနိုင်ငံရဲ့အခြေအနေကဟိုတစ်ဖက်မှာလည်းနိုင်ငံရေးရတိုးတက်တာတွေပြောင်းလဲလာရရှိရလို့ပြောနေတယ်ကျွန်တော်တို့ဟိုလူတွေကအများအသုံးသတ်နေတာရရှိတယ်လို့တစ်ဖက်မှာလည်းကျွန်တော်တို့ဒီထောင်ထဲမှာ အနိုင်ငံကြီးနှင်းသားတွေဒီအစာငတ်ခံဆန္ဒပြနေရဲဆိုတာတွေဖြစ်နေတယ်အဲတစ်ဖက်မှာလည်းနောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရင်းနဲ့ဒီဟိုတိုက်ပွဲတွေဖြစ်နေတယ်ဒီအချက်တွေကလည်းရှိနေတဲ့အခါမြန်မာနိုင်ငံကိုဒီမူဝါဒရေးရာချင့်ကပ်တယ်ဆိုရင်ဒီနိုင်ငံတကာအစိုးရတွေကရောအထူးသဖြင့်ဥရောပသမဂ္ဂနဲ့အမေရိကန်ပေါ့နော်ဥရောပသမဂ္ဂနဲ့အမေရိကန်ပြည်အောင်စုရဲ့သဘောထားကဘယ်လိုရှိနိုင်လဲဒေါက်တာရင်တူကဒီနေရာမှာဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ခုနကကျွန်တော်ပြောပြသေးလို့ပဲအမေရိကန်ပြည်ထောင်စုရဲ့ policy ဖြစ်ဖြစ်ဥရောပသမဂ္ဂရဲ့ policy ဖြစ်ဖြစ် ASEAN policy ဖြစ်ဖြစ်အခုတို့ဆန်တက်နေတာသမရဦးသိန်းစင်ရဲ့ legitimacy ကိုတို့ကဆန်တက်နေတာဖြစ်တယ်သူ့မှာသူ့အောက်မှာစစ်တပ်ကရှိသလားစစ်တပ်ဟာသူ့ရဲ့ပြိုင်ဖက်ဖြစ်နေသလားခုနကတချို့ကပြောတော့ hard liner နဲ့ soft liner နဲ့သူတို့ပြောတယ် hard liner နဲ့ soft liner ထဲကျွန်တော်အမြင်မှာတော့တမရဦးသိန်းစိန်မှာလုတ်ပိုင်ခွင့်တကယ်ရှိသလားဒါမှမဟုတ်တမရဦးသိန်းစိန်နဲ့အပြိုင်စစ်တပ်ဟာသူ့လုတ်ချင်ရာလုတ်နေသလားဆိုတဲ့ဟာကိုသူတို့ဆန်းတက်တဲ့အနေနဲ့ပြည်တွင်းစစ်ရစေးရေးအတွက်အပြစ်ခရစေးကိုကြီးညာပါနောက်ပြီးတော့ဒီတိုင်းဒါလက်နက်ကင်ပြိပိတ်ခါကိုစပွဲပေါ်မှာဖြေရှင်းပါဒုတိယအနေနဲ့ဒီ1988ကနေ2008အထိအနည်း20လုံးလုံးဒီစီအုပ်ချုပ်ရေးဥပဒေနဲ့ဖမ်းဆီးထောင်ချထားတဲ့လူတွေ1800 2000လောက်ရှိတဲ့လူတွေအားလုံးကိုလွတ်ပေးပါဆိုတာအဲသူတို့တောင်းနေတယ်ဒီနှစ်ခုဟာငင်းချမ်းရဖို့နဲ့ဒီအကျဉ်းသားတွေလွတ်ဖို့တခုတည်းတင်မဟုတ်ပဲနဲ့သမရဦးသိန်းစင်ရဲ့ legitimacy ကိုအမေရိကန်ကလည်းဆန့်တက်နေတယ်ယူရိုပါကလည်းဆန့်တက်နေတယ်အာရှကလည်းဆန့်တက်နေတယ်အားလုံးကတူတယ်ဆိုတော့အခုကျွန်တော်တို့စောင့်ကြည့်ရမယ့်ကိစ္စကသမရဦးသိန်းစင်စီမှာတကယ့် legitimacy ရှိသလားဆိုတာမရှိဘူးလားဆိုတာကျွန်တော်တို့ဒီနှစ်မကုန်ခင်မှာကျွန်တော်တို့တွေ့ရလိမ့်မယ်လို့ကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့အာရှန်ဥက္ကဋ္ဌဖြစ်ဖို့ဆိုတာ2014ဆိုတော့အချိန်ကတိတ်မရှိတော့ဘူး။ဥက္ကဋ္ဌဖြစ်ဖို့အတွက်အရာထူးအပြောင်းလဲရေးကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ရရှိတယ်။အဲ့တော့အာရှန်ကလည်းစောင့်နေမှာမဟုတ်ဘူး။အဲ့ဒီကာလအတော်တွင်းမှာသမရဦးသိန်းစင်အနေနဲ့သူလှုပ်နိုင်တာလုတ်နိုင်တာလုတ်ပိုင်ခွင့်ရှိတာလုတ်တင်တဲ့ဟာကိုရှေ့တက်ပြီးတော့ဒီတိုင်းသားဒီဓာတ်တွေမှာစစ်ပြီးတွင်းစစ်ဖြစ်ပွားနေတဲ့ကိစ္စနဲ့အကျဉ်းသားကိစ္စကိုသူမလုတ်ဘူးဆိုလို့ရှိရင်အခုယူရိုပြည့် approach ဖြစ်ဖြစ်အမေရိကန်ရဲ့ approach ဖြစ်ဖြစ်အာရှန်ရဲ့ဒီနောက်ထပ်2014မှာဥက္ကဋ္ဌဖြစ်ဖို့ဖြစ်ဖြစ်အကုန်လုံးရှုံရှုံတဲ့အပြင်ကျွန်တော်တို့တိုးတက်လာရောင်ရောင်နဲ့ပွင့်လင်းလာတရားဝင်နဲ့ဖြစ်တဲ့ဟာတွေအလုံးလဲရှုံရှုံသွားမယ်လို့ကျွန်တော်ကတော့ယူဆပါတယ်
ဟုတ်ကဲ့ဗျာကျွန်တော်တို့ဟိုအချုပ်ပြောရရင်အခုနိုင်ငံတကာဆက်ဆံရေးမှာပေါ့နော်ဒီနိုင်ငံခြားအစိုးရတွေရဲ့မြန်မာပြည်ပေါ်ဆက်ဆံရေးဟာဒီဟိုသမရဦးသိန်းစင်ရဲ့လုတ်ပိုင်ခွင့်အာဏာဘယ်လောက်ထိရှိသလဲနောက်သူပြောနေတဲ့အလုပ်ဘယ်လောက်ထိအေးညီသလဲနောက်တစ်ဖက်မှာလည်းလူခွင့်ရေးတွေဒီမိုကရေစီရေးတွေပြုပြင်ပြောင်းလဲဖို့လိုတာတွေရှိနေတယ်တစ်ဖက်မှာနိုင်ငံတကာနဲ့ပြောနေပြီမယ်လို့ပေါ့နော်ရှိနေတယ်ဆိုတော့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်ဆရာတို့အနေနဲ့ဒီနောက်ဆုံးညီကုန်းချုပ်အနေနဲ့ပေါ့ဗျာဥမာဆိုပါဆိုပြည်သူတွေနဲ့တိုက်ရိုက်ပတ်သက်လာမဲ့ဒီနိုင်ငံရေးအပြောင်းလဲလူခွင့်ရေးအပြောင်းလဲနောက်ပြီးတော့စီးပွားရေးအပြောင်းလဲပေါ့ဥပမာဆိုရင်ဒီဥရောပနဲ့အမေရိကန်နိုင်ငံကြီးတွေကနေပြီးတော့ဒီစီးပွားရေးပိတ်ဆို့အရေးယူတာတွေရှိထားတယ်အခုအဲ့ဒီအချိန်မှာပဲနောက်ွယ်မှာဒီစီးပွားရေးပိတ်ဆို့အရေးယူမှုပေါ်မှာတစုံတရာအကျိုးသက်ရောက်မှုရှိလာမလားအပြောင်းလဲဖြစ်လာမလားဆိုပြီးတော့လူတွေကတွေးကြရလဲရှိပါတယ်တရားနဲ့ပတ်သက်လို့ရောလွတ်လွတ်လပ်လပ်ဆရာဒေါက်တာဝင်းနဲ့သုံးသပ်ပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပိုးဝင်လင်းလင်းပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံတကာယုံကြည်တာပမာပြည်နဲ့ပတ်သက်လို့ရှိရင်အမတော်စုပဲယုံကြည်တယ်နော်တကယ်တမ်းဟာလာသူတို့လုပ်ခဲ့တဲ့အတူရောင်ဟာလာရုပ်ဟုတ်ပဲသူတို့လက်မခံဘူးစေုပ်စုလည်းလက်မခံဘူးသူတို့မှာ credibility လုံးဝမရှိတော့ဘူးနိုင်ငံတကာသူတို့ယုံကြည်မရှိတော့ဘူးသူတို့အကြက်တဲတွေလည်းများနေပြီစီးပွားရေးပညာရေးလူမှုရေးဟာလာအကုန်လုံးပြဿနာတွေစုံနေပြီဆိုတော့ဒီနေရာမှာတော့အောင်ဆန်းစုကြည်တယ်မှာဖြစ်မယ်နိုင်ငံတကာရဲ့အယုံကြည်လေးရှိလာမယ်ခုနပြောတဲ့ဥရောပရောအမေရိကန်ရောအာဆီယံရောအားလုံးကလက်ခံအောင်နော်ဒေါ်ဆန်းစုကြည်ကို political stage ခေါ်တဲ့နိုင်ငံရေးဇာခုံမှာတင်ပေးလိုက်မယ်အဲ့ဒါမှသင်ဒေါ်ဆန်းစုကြည်ပြောလို့ရှိရင်တော့ဒီဆန်ရှင်ကိစ္စရောခုနပြောတဲ့အစအာဆီယံဥက္ကဋ္ဌကိနေရာမှာရောဇန်နေကိစ္စမှာရောစီးပွားရေးချွတ်ချုံကြနေရတယ်ရောဟလာဒီအခုဒီ IMF ကဝင်ပြီးတော့ဒေါ်လာကိုပြန်ပြီးတော့ value လုပ်ပေးထားတယ်အဲ့အမျိုးတွေပေါ့ဗျာအကုန်လုံးဝင်လာမယ်ဆိုလို့သိလို့ဒေါ်ဆန်းစုကြည်ကိုသူတို့ဟာဥသိဉာဏ်နေဟာလက်ခံတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဒါတည်းလေးလုပ်ပေးပါမယ်ဟာလာregister ပါတီနေနဲ့ဝင်မှဆွေးနွေးပူဆောင်မျိုးတွေဖြစ်လာတယ်ပေါ့ဗျာဥောင်ကြီးနဲ့နောက်ဆုံးတွေ့တယ်မှာလည်းထုတ်ပြန်ကြည့်တယ်ရတဲ့ဒါတွေဖြစ်လာတယ်လို့ကျွန်တော်ထင်တယ်အဲ့တော့ကျွန်တော်တို့ကရလာတဲ့အခွင့်အရေးကိုဟာလာလက်လွတ် မခံမဲနဲ့လာတော်ဆန်းစုကြည်သူဘာလို့ချင်တယ်လဲဆိုတော့ဘာလို့တင်တယ်လဲဆိုတာမျိုးကိုဟိုကျွန်တော်ပြန်လင်းပြောရင်တော့88ဟိုအရေးပေါ်တော့ပြီးတဲ့ခါမှာကျွန်တော်ပြီးမှသဘိတ်စံတဝန်ကကျွန်တော်နေပြီးတော့ဒီဒီနာနာအဖာနေပြီးတော့အဲဒီဆေးအုပ်စုကနေပြီးတော့ပါတီဖွဲ့တာပါဆိုတော့ကျွန်တော်ဒီက3ယောက်ကောလိဆရာရဲ့အလုပ်တင်ကြောင်းဆရာရဲ့တစ်ထူရီမန်နေဂျာလွှတ်လိုက်တယ်တယောက်ကတစ်ဖွဲ့ကဝူရီယာသခင်ချင်းမောင်းတစ်ဖွဲ့ကဒေါ်လန်စီဖွဲ့အောင်စုတင်ဝင်ပါဆိုတော့ကျွန်တော်အောင်စုတင်ကိုဝင်မယ်ဆိုပြီးဆုံးဖြတ်ပြီးကျွန်တော် NLD မှာထောင်းခဲ့တယ်အဲ့တော့ကျွန်တော်ကပြောချင်တာကတော့ရေယုံကြည်ကြီးနဲ့ဒေါ်လန်စုကြီးရဲ့ဥဆုံးမလိုက်ပြီးလို့ရှိရင်တော့ကိုတန်ငန်တကာတွေကလည်းကိုယုံကြည်လာမယ်လက်ရှိပြည်ထောင်နေတဲ့အကြက်တဲတွေအခက်အခဲတွေပြဿနာအလုံးဟာပြည်လေသွားမယ်လို့ကျွန်တော်ဒီလိုပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဗျာကျွန်တော်အချိန်လေးနှောင်းသွားပြီဆိုတော့ဒါဒီနေရာမှာဒီခုသုံးသက်ခဲ့ရရင်လည်းပတ်သက်ပြီးဒေါက်တာအင်ဒူရဲ့ညီကုန်းချုပ်ကျွန်တော်တို့သုံးသက်ချက်တစ်ခုလည်းကျွန်တော်တို့ကြားပြစီခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်မြန်မာတော့ USPP EUPP ASEAN ဖြစ်ဖြစ်သမရဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိပြည်ထောင်စုမြန်မာနိုင်ငံတွင်းမှာဒီrole player တွေ stakeholder တွေအားလုံးကိုတို့ message တခုပဲပေးပါတယ်နံပါတ်1ပထမဦးဆုံးအနေနဲ့တိုင်းပြည်လုံးနဲ့သက်ဆိုင်တဲ့အပြစ်ခရရစေးရေးကိုလုပ်ပါဒုတိယအနေနဲ့နိုင်ငံချင်းသားတွေအားလုံးလွှတ်ပါအဲ့ဒါမျိုးကိုသမရဦးသိန်းစိန်လက်ထက်အစောသမရဦးသိန်းစိန်ကလုံနိုင်လို့ရှိရင်သူ့နောက်မှာ US လည်းရှိတယ် EU လည်းရှိတယ်အာရှန်လည်းရှိတယ်အဲ့တော့တရုတ်ကိုလည်းကြောက်စရာမလိုဘူးအင်းဒီယာကိုလည်းကြောက်စရာမလိုဘူးသူ့နောက်မှာအချိန်မရွေးသူ့ကိုအကောင်းဆုံးဖြစ်အောင်ပံ့ပိုးဖို့ထောက်ခံဖို့ကူညီဖို့အဆင်သင့်ရှိနေတယ်ဆိုတဲ့ကိစ္စကိုသူတို့message ပေးနေတဲ့ကာလဖြစ်တယ်ဒီဟာကိုသမရဦးသိန်းစိန်နေနဲ့နားလည်နိုင်မယ်လို့ကျွန်တော်ကမျှော်လင့်တယ်လို့သူ့ဘေးနားကနေနိုင်ငံရေးအကြံပေးအရာရှိတွေတတိပညာရှင်တွေနဲ့လည်းသမရကြီးနားလည်နိုင်လောက်အောင်သူတို့နားချနိုင်လိမ့်မယ်လို့ကျွန်တော်ကယူဆတယ်ဒီဟာအခွင့်ကောင်းတစ်ခုပါပဲကျွန်တော်တို့ဒီဟာရှုံရှုံသွားလို့ရှင်တော့ကျွန်တော်က square one ကနေပြန်ဆရမယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါဗျဟိုဒေါက်တာဝင်းနိုင်ရောဗာမင်းဖြည့်ပြောခြင်းပါသေးလဲခင်ဗျအ
ဲကျွန်တော်ကပြောချင်တာကတော့ဒေါက်ဆန်းစုကြည်ကလည်းအမတော်စုကလည်းအဲဒီဒီမိုကရေစီစနစ်ဖြစ်ဖို့အတွက်ပါတီတစ်ခုနဲ့အာကိုပါနဲ့ပါတီကလည်းလို့မရပါဘူးလေအားလုံးစုပိုင်းလုံးမှရမှာပါတဲ့အဲ့တော့ဒေါက်ဆန်းစုကြည်ပြောတဲ့အတိုင်းပဲကျွန်တော်ကပြည်သူပြည်သားအားလုံးကလည်းစုဝိုင်းနဲ့ဒီခွင့်ရေးကိုလက်မလွတ်ဖဲနဲ့အဲလက်တာတို့ပိုင်းငင်စုသလိုဟုတ်လားစုညီညီညီညာနဲ့စီယုံမှုနဲ့ပြည်တွင်းအောင်ပြည်ပါရောလို့ကိုလိုပါတယ်လို့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့တင်းငွေစကောင်းအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့အမေရိကန်ပြောင်းစုအင်ဒီယားနာတက္ကသိုလ်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီရဲ့ဗဟုဌာနလက်ထောက်ညွှန်ကြားမှုဒေါက်တာဆလိုက်အင်ဒရူးငုံကျုံးလျံအမေရိကန်ပြောင်းစုနယူးယောက်မြို့ကရောစုမြောက်နိုင်ငံအဝေးရောက်ညွန်ပေါင်းဆိုတာ NCGUB ကလုသမဂ္ဂတာဝန်ခံဒေါက်တာတောင်ထွန်းမြို့သားဒီမိုကရေစီဖွဲ့ချုပ်လွတ်မြောက်နယ်မြေလန်ဒန်ဌာနခွဲကဒေါက်တာဝင်းနိုင်တို့ကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာနားဆင်ကြတဲ့သောတာရှင်တွေကိုလည်းကျေးဇူးအထူးပဲတင်ပါတယ်သောတာရှင်တွေကိုစိတ်နှစ်ဖြာရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ